စကိုင်းတိုင်းတပည့်မြို့နယ်မှာအချိန်ကာမှမိုးသက်လေပြင်းကျပြီးမိုးသီးကျခဲ့လို့ရှားနဲ့ချီတဲ့အိမ်တွေပျက်စီးခဲ့တယ်လို့ဆာလင်းကြီးမြို့နယ်မှာလည်းလက်စင်ပြီးတက်တောက်တာတွေရှိတယ်လို့ကူညီပေးနေသူတွေကပြောပါတယ်။အပူချိန်မြင့်တက်တာကြောင့်ဖြစ်တဲ့နောက်ဆက်တွဲရာသီဥတုဖြစ်စဉ်တွေကိုသတိပြုဖို့ကိုလည်းမိုးစလကတိုက်တွန်းထားပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုခမုံစုံမင်းပြပြပေးပါအောင်ခင်ဗျ။
စကိုင်းတိုင်းတပင်းမြို့နယ်တဲကကျေးရွာတွေမှာမေလ၁ရက်မနေ့ညနေပိုင်းကအချိန်ခါမဟုတ်မိုးတက်လေပြင်းတိုက်ခိုက်ပြီးမိုးသီးကျွေကျခဲ့တဲ့အတွေ့အင်ဂျင်အဆောက်အုံ300နီးပါးပျက်စီးခဲ့ပြီးတီးနံကင်းတွေလည်းဆုံးရှုံးခဲ့တယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်။လေပြင်းကြောင့်တပင်းမြို့နယ်တဲကတရက်ကန်ကိုင်းကန်တဲတော်စားတဲ့ကျေးရွာတွေအပါအဝင်ကျေးရွာ၄ရွာတက်မနေ့ကနေအိမ်အဆောက်အုံတွေပျက်စီးခဲ့ပါတယ်။နေအိမ်တွေပျက်စီးပြီးဆိုင်ခင်းတွေဆုံးရှုံးရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ဘေးရှောင်ကူညီပေးနေသူဦးကအခုလိုပြောပါတယ်
ဒီကတော့လေးများတယ်ဒီရက်ကံနဲ့တိုင်းတာတိုင်းကံတော့တော်တော်ဆွေးရွားပေါ့ဒီရက်ကံကတော့ခံမှန်းဒီအရာတော့ရှိတယ်လို့ပြောတယ်တိုင်းကံကတော့တရားကြောမရှိနဲ့ဟုတ်အလုံးပေါင်းဆိုရင်150 300လောက်ဒီဒီဆရာကြီးဒီဘုန်းကြီးကျောင်းဆောင်ဖြစ်ပြီဆရာကတော့ဒီဖောင်းရစ်ခေါ်တာပေါ့နော်ကြီးရောရအောင်နာကဘုရားကြီးကတော့ပြစ်ကြပါလားဘုရားကြီးကပြစ်ကြတယ်ကျောင်းတော်ကြီးအမိုးကြီးလာတော့ပေါ့မိုးကြီးလာသွားတယ်အင်းရောချုပ်အိမ်ကတော့လုံးဝကိုမီလို့မရအောင်ရင်းညာရောချုပ်အိမ်ကတော့အကုန်လုံးတိုင်တော့ပဲကျန်နေတာဟိုပါလာတာပေါ့နော်ကြီးရဲ့လန့်သွားတာကျွန်တော်ကတော့လေးတိုက်တယ်လေးတိုက်ပြီးတော့မိုးကြီးကြီးတယ်မိုးကြီးကြီးကြီးမှပြီးနံဟိုဆိုက်ပြိုးထားတဲ့ဆိုက်ပြိုးဆိုက်ပြိုးထားတဲ့အဲ့ပြီးနံတွေပြက်စီးတာရရှိဟုတ်ဆိုက်တိုင်းညာတော့ပါပဲပြီးနံဆိုက်ကြီးပြက်စီးတာဟုတ်ဟိုတိရိုက်တာများတာလည်းတိုင်းညာလည်းတိုင်းညာလည်းတရက်ကကြီးပါ
လေပြင်းတင်ပြည်သူတွေဟာနေအိမ်တွေပြင်ဆင်ခဲ့ပေမဲ့အမိုးအကာနဲ့အစားအသောက်တွေတော့လိုအပ်နေပါသေးတယ်။စကိုင်းတိုင်းနဲ့ကဆလင်းကြီးမြို့နယ်မှာလည်းလေပြင်းကြောင့်သစ်ပင်တွေလဲကျပြီးလျှက်စင်မီးတွေပြတ်တောက်နေတယ်လို့ဒေသခံတဦးကပြောပါတယ်
။ဒီလိုတိုင်းဒီပေါ်သစ်ပင်တွေပြိုလဲကျတာဆိုတိုင်ကလေလုံးပြည့်ဒုပြည့်စီးသွား။ဆိုချိန်တိုင်းကတော့လေကဒီလိုပဲဒီလိုပြိတ်ပြီးတော့ဝင်ပြီးတော့အများကြီးတော့ဖြစ်ပါဘူး။အဲဒီလိုဓာတ်လိုင်းတွေပဲပြည့်စီးရနေရတယ်
စကိုင်းတိုင်းတဲကပဲမုံရွာမြို့ပေါ်မှာလဲလေပြင်းကြောင့်နေအိမ်တွေပျက်စီးပြီးသစ်ပင်တွေပြိုလဲကျတာတွေဖြစ်ကာကလေးငယ်တဦးသေဆုံးခဲ့တယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။အခုလိုချိန်ကာမဟုတ်မိုးတက်လေပြင်းတိုက်ခိုက်ပြီးမိုးသီးကျွေကျတာဟာအပူချိန်မြင့်တက်တာကြောင့်နောက်ဆက်တွဲရာသီဥတုဖြစ်စဉ်တွေဖြစ်ပြီးသတိပြုကြဖို့မိုးစလပြောရေးဆိုခွင့်ရှိသူဦးလာထွန်းကအခုလိုပြောပါတယ
်။အပူချိန်မြင့်တက်မှုကြောင့်တော့တက်ဖြစ်လာတယ်။ပူပြင်းမြင့်တက်တဲ့အတွက်ပူပြန်တဲ့တိမ်တွေပြင်မဲ့ပူပြန်တဲ့တိမ်တွေကနေမိုးတိမ်တောင်တွေဖြစ်ထွန်းလာပြီးတော့ဒါမိုးတိမ်တောင်တွေကနေဖြစ်တဲ့ဘုရင်သာဖြစ်စဉ်တွေမြင့်လိုက်တာမိုးကြီးကြီးကမိုးထချုံတာတိုက်ရှိနေတယ်။ဘယ်လိုအမှသာအပူပူနဲ့ဆက်ဆက်ပြီးတော့ဖြစ်ဖြစ်သွားတဲ့ဖြစ်စဉ်တွေ။အဲဒီလိုမြင့်တက်မှုတွေပူပြန်တဲ့တိမ်တွေကနေမိုးတိမ်တောင်ဖြစ်တာတွေကြောင့်ဟိုနိုင်ငံအရရမှာကမိုးကြီးကြီးကနေမြင့်တက်တာโอเคชงามูจุปิดาไอ้สิ่งต่างๆนี่ขึ้นได้เลยขึ้นนี่ป่ะนะไอ้จอดเนี่ยขึ้นขึ้นไปแล้วนอกเสร็จแล้วขึ้นได้แล้วถ้าตะลีอยู่อ่ะ
အပူချိန်တွေမြင့်တက်နေတာကြောင့်မန္တလေးနဲ့မကွေးတိုင်းတို့မှာလူသေးဆုံးတာတွေရှိခဲ့တယ်လို့မကွေးတိုင်း6မြို့နယ်နဲ့မန္တလေးတိုင်းညောင်ဦးမြို့တို့ဟာကမ္ဘာအပူဆုံးစင်းဝင်မြို့တွေဖြစ်ခဲ့ပါတယ်ခင်ဗျာ